American သမ္မတဟောင်း Barack Obama က Democratic Party သမ္မတလောင်း Joe Biden အတွက်မဲဆွယ်စည်းဝေးလှုပ်ရှားမှုကိုပုံတုံးဒီမှာစတင်လိုက်ပါတယ်။သူလက်ထက်ကဒုတိယသမ္မတဖြစ်တော်ဝင်ယူခဲ့သူ Biden အတွက်လူမဲပဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စည်းဝေးခီးထွက်တာဖြစ်ပါတယ်။ဒါကဒုမလာသမ္မတရွေးကောက်ပွဲအတွက်အသက်59နှစ်ရှိပြီဖြစ်တဲ့သမ္မတလောင်း Obama ရဲ့ပထမဆုံးကြိမ်လူပိုင်းမဲဆွယ်ပွဲလည်းဖြစ်ပါတယ်။ဗိုလ်တော်လေးကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကအာဂစာကွင်းနဲ့ကောက်ကူစီနဲ့လာရောက်ကြတဲ့မဲဆန္ဒရှင်တွေကိုမဲဆွယ်တရားဟောမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲအနိုင်ရရေးတော့ကြကြတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမဲဆွယ်ပွဲတွေလုပ်မှာဖြစ်ပါတယ်။လူလူသဘောထားစစ်တမ်းတွေမှာသမ္မတထရမ့်ရဲ့ရှေ့ကပြေးနေတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုင်ဒန်ကတော့ဗိုလ်တော်လေးမှာတတိယမြောက်နေ့ဇက်တိုက်လူလူနဲ့တွေ့ဆုံပွဲလုပ်ဖို့မရှိဘူးလို့ပြောပါရယ်ဂျိုးဘိုင်ဒန်ဟာတက်နစီပြည်နယ်နက်ရှ်ဗီးမြို့မှာဒီကနေ့တသက်ပြည်နယ်မှာကျင်းပမယ့်စကားစစ်တိုးပွဲအတွက်ပြင်ဆင်နေတယ်လို့သူ့ရဲ့မဲဆွယ်စီအိုရဲ့အဖွဲ့ကပြောပါရယ်